ရှိတော်ရှာနိုင်ငံများအဖွဲ့အာဆီယံရဲ့အလှည့်ကြောဥက္ကဋ္ဌဖြင့်2014ခုနှစ်မှာတာဝန်ထမ်းဆောင်ဖို့ဒီကနေ့မှာမြန်မာနိုင်ငံကတရားဝင်လွှဲပြောင်းရယူလိုက်ပြီဖြစ်ပါတယ်။ဘူရဲနိုင်ငံဘန်ဒါစရီဘဂဝါမြို့တော်မှာကျင်းပနေတဲ့အာဆီယံတည်သည့်အစည်းအဝေးရဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာအာဆီယံဥက္ကဋ္ဌတာဝန်ကိုလွှဲပြောင်းရယူလိုက်တာဖြစ်ပေမဲ့2014ခုနှစ်ဇန်နဝါရီလ1ရက်နေ့ကျမှသာဥက္ကဋ္ဌတာဝန်တွေကိုစပြီးထမ်းဆောင်မှာပါ။ဒါဟာဖြင့်1998ခုနှစ်မှာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်ခဲ့ပြီးကတည်းကအဖွဲ့ဝင်ဆက်နိုင်ငံပါအာဆီယံအဖွဲ့ရဲ့ခေါင်းဆောင်တာဝန်ကိုမြန်မာနိုင်ငံအနေနဲ့ပထမဆုံးရယူနိုင်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာလူရပေါင်းများစွာတည်ဆုံခဲ့ရပြီးထောင်ပေါင်းများစွာဥယျာဉ်ပြည်ထွက်ပြေးခဲ့ရတဲ့ပဋိပက္ခတွေနဲ့အကြမ်းဖက်မှုအခြေအနေတွေဖြစ်ထားတာကြောင့်အာဆီယံဥက္ကဋ္ဌတာဝန်ထမ်းဆောင်ဖို့ရအချိန်မကျသေးဘူးလို့ဝေဖန်ကြတာတွေလည်းရှိပါတယ်။အာဆီယံဖွဲ့ရဲ့ယက်တီချက်ကတော့အများအပြားတစ်ထပ်တည်းပဲရှိပြီးအပြောင်းအလဲတွေပိုပြီးဖြစ်ပေါ်ရေးအားပေးဖို့ကြိုးစားနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအနေနဲ့အဖွဲ့ဝင်နိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေစီကနေအင်မတန်ခိုင်မာတဲ့ထောက်ခံအားပေးမှုကိုရခဲ့တဲ့အကြောင်းဥက္ကဋ္ဌတာဝန်ကိုထိရောက်ဆောင်တဲ့အောင်မြင်စွာထမ်းဆောင်နိုင်မယ်ဆိုတာမိမိတို့ယုံကြည်ပါကြောင်းအာဆီယံဖွဲ့ရဲ့လက်ရှိအတွင်းမှုချုပ်လူလုံမင်းကပြောပါတယ်။အာဆီယံဖွဲ့ဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ပြီးမဆွတ်ဖက်ရေးဆိုတဲ့မူဝါဒကိုကိုက်ဆွတ်ထားခဲ့ပေမဲ့ပဋိပက္ခအခြေအနေတွေကိုကင်တွယ်ဖြစ်ရှင်းရေးပို့ပြီးအခိုင်အမာလှုပ်ဆောင်မှုတိတ်တိတ်ဆိတ်ဆိတ်နဲ့ဆက်ပြီးတွန်းအားပေးသွားလိမ့်မယ်လို့သုံးသပ်တာမျိုးရှိပါတယ်။ဒီချက်ကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့နိုင်ငံအဖွဲ့ဝင်တူဖြစ်သူသူရဦးတင်ဦးကလည်းသဘောတူပါတယ်။မြန်မာနိုင်ငံဟာတဖြည်းဖြည်းပြောင်းလဲနေပြီဖြစ်ပြီးအာဆီယံဥက္ကဋ္ဌတာဝန်ကိုယူဖို့အတွက်တင့်လျော်တဲ့အချိန်ရောက်နေပါပြီလို့ဦးတင်ဦးကပြောပါတယ်။နိုင်ငံတကာနိုင်ငံချင်းစီမှာသူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားတွေရှိပါတယ်လို့ရန်ကုန်ခြေဆိုင်နိုင်ငံရေးလှိလာသုံးသပ်သူကိုရံမျိုးသိန်းကပြောပါတယ်။မြန်မာနိုင်ငံပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိဖို့အတွက်လူ့အခွင့်အရေးကိစ္စကိုအတိုင်းအတာတစ်ခုထိဘေးဖယ်ထားခဲ့ပြီးအဲ့ဒီနိုင်ငံတွေဟာမြန်မာနိုင်ငံနဲ့နီးကပ်တဲ့ဆက်ဆံရေးထူထောင်ဖို့ကိုအာရုံစိုက်ခဲ့တယ်လို့လှိလာသုံးသပ်သူကိုရံမျိုးသိန်းကပြောပါတယ်။